ရခိုရဲကောင်းဆောင်ခင်ဂျွန်အွန်းဟာတရုတ်နိုင်ငံစီကိုကြေညာထားခြင်းမရှိဘဲသွားခဲ့တယ်လို့အမည်မဖော်တဲ့သတင်းစနစ်သုံးခုကိုကိုးကားပြီးတော့ Bloomberg News ကသတင်းထုတ်ပြန်ခဲ့ပါရယ်ကင်ဂျွန်အန်တရုတ်နိုင်ငံကိုသွားတယ်ဆိုတာကိုတရုတ်သတင်းမီဒီယာမှရောမြောက်ကိုရီးယားသတင်းမီဒီယာမှဖော်ပြခြင်းမရှိသလို Bloomberg သတင်းနဲ့မှလည်းတရားဝင်ထုတ်ပြန်ချက်တွေမပါဝင်ပါဘူးတကယ်လို့သာကင်ဂျွန်အန်သွားခဲ့တာမှရင်2017ခုနှစ်သူအာဏာရလာခဲ့ပြီးတဲ့နောက်မှာပထမဆုံးသူ့ရဲ့နိုင်ငံသားခီးစဉ်ဖြစ်ပါလိမ့်မယ်ကင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တွေ့ဆုံကြဖို့ရှိနေချိန်မှာထူးခြားတဲ့တန်တမာရေးဆောင်ရွက်မှုလို့လည်းမြင်နိုင်ပါတယ်ကင်မြက်ဖခင်ကင်ဂျွန်ဤအသုံးပြုခဲ့တဲ့ရှေးဟောင်းယထာပုံစံနဲ့ဆင်တူအစိမ်းရောင်ယထာတစီဘေကျင်းဘူရာယုံမှာရပ်ထားတဲ့ပုံတွေကိုဂျပန်ရုပ်တံတင်းမှာပြသခဲ့ပါတယ်။မြောက်ကိုရီးယားထိပ်တန်းကောင်းဆောင်တွေတရုတ်နိုင်ငံကိုလာရင်တဲခိုတဲ့အစိုးရအဲဂီဟာမှာရင်တန်းတစ်ခုကိုဂွန်ပြူတာဖွဲ့နဲ့ကြိုဆိုတာမြင်ရတယ်လို့ဘေကျင်းမြို့မှာရှိတဲ့သတင်းတောက်တွေကလည်းပြောကြပါတယ်။ဘေကျင်းမြို့ကအဓိကခြံကန်းလမ်းမကြီးတစ်လျှောက်မှာလဲလုံခြုံရေးတွေအထူးထပ်ချထားတယ်လို့သတင်းတွေမှာဖော်ပြပါတယ်။ကျန်နမင်းရှင်ပြန်ပါလေကဘာလက်ခီးသွားဧည့်သည်တွေမလာထိုင်အောင်လို့ရဲတွေကရှင်းလင်းခဲ့ပါလေ